ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေပြန်လည်မြင့်တက်လာနေတယ်ဆိုပြီးတော့တရုတ်ကျန်းမာရေးအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။ဒီနေ့ကနောက်ထပ်ရောဂါကူးစက်ခံရသူ953ယောက်ရှိခဲ့ပြီးတော့ဒီတိုင်းရယ်တောက်ချာနေကတော့ရောဂါကူးစက်သူ429ယောက်ရှိခဲ့တာကြောင့်ဒီနေ့ကရောဂါကူးစက်မှုအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်တည်းမှာအများဆုံးဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်ရောဂါကူးစက်ခံသူအများစုဟာဟူပေပြည်နယ်ဝူဟန်မြို့ကဖြစ်ပြီးတော့အဲ့ဒီတမျိုးထဲမှာပဲရောဂါကူးစက်ခံရသူ965ယောက်ရှိတာကြောင့်ဒီနေ့ကဖြစ်တဲ့သူအားလုံးရဲ့99ရာခိုင်နှုန်းကအဲ့ဒီမျိုးကဖြစ်တယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူရေအတွက်ဟာစုစုပေါင်း35ယောက်ရှိခဲ့တာကြောင့်ပြီးခဲ့တဲ့ February လအတွင်းမှာတော့လူသေဆုံးမှုဟာဒုတိယမြောက်အနည်းဆုံးဖြစ်ပါတယ်။တောက်ကြနေတော့ကတော့သေဆုံးသူရေအတွက်ဟာ49ယောက်ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ပြည်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ2890ထပ်မံရှိသွားပြီဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ခုပေးပြီနဲ့အပြင်ဘက်မှာတော့ယောဂါကူးစက်ခံသူ3ယောက်ရှိခဲ့ပြီးတော့ဒါဟာယောဂါဖြစ်ပွားခြင်းကဆလို့ယောဂါကူးစက်ခံသူအနည်းဆုံးဖြစ်တယ်လို့ပြောပါတယ်။အခုဆိုရင်တော့ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဟာ16000ကျော်ရှိသွားပြီဖြစ်ပြီးတော့အိမ်ထဲက8900ကျော်ကပြည်နိုင်ငံပြည်ပကြီးကဖြစ်ပါတယ်ခင်ဗျာ။